မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့လက်နက်ကန်ပြည်ပကတ်တွေဘလို့ရက်နိုင်မလဲဆိုတာကိုဆွေးနွေးကြပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာအခုဆိုရင်လက်နက်ကန်ပြည်ပကတ်တွေကြောပြန်ပေါ်ပေါက်လာရကနေပြီးထောင်ချီရဲ့ဒေသခံတွေအထီးတစ်ခွက်ရောက်နေကြတယ်လို့ပဲတိုက်ပွဲတွေကြမှာပိတ်မိနေတဲ့သူတွေလည်းရှိနေတာကြောင့်ပြည်ရင်းပြည်ပကလည်းစိုးရိမ်တဲ့နေထွက်နေပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပြည်နယ်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်တော့လီလိုင်းပေါ်မှာရောက်နေပါပြီကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာနောက်တူကတော့ဒီကျွန်တော်တို့ဒီနိုင်ငံရေးစီအကက်ကက်ဥမမောင်ဆိုးလို့ဖြစ်ကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်ရဲ့ရုပ်ရည်သုံးသက်ချက်ကိုကြားပြရစီအရင်ဆုံးဒေါက်တာတူးကြာဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်ဒီပြီးတဲ့လအနေစလိုက်တဲ့တိုက်ပွဲတွေအခုချိန်ထိလည်းဆက်ဖြစ်နေပြီးတော့ဟိုဒီစီးရဲတင်းမာမှုတွေဘလို့ကနေဘလို့စပြီးတော့အခုလိုအချိန်တက်လာတယ်လို့ဟိုရုပ်ရည်အနေနဲ့သုံးသက်လို့ရမလဲဆရာတူးကြာအရင်ဆွေးနွေးပေးပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီပြဿနာဖြေရှင်းဖို့ဖြေရှင်းနေမှားနေတယ်လို့ကျွန်တော်မြင်ပါတယ်ညမာတဲ့ဒီလိုစက်တနာနိုင်ရက်တနာဖြစ်တယ်ဒါကိုတစ်ဆုံဆင်းရဲဖြစ်ရှားမယ်ဆိုတာပွဲတွေကများနေတယ်တည့်ရရဖြစ်ရှင်းလို့တဲ့သဘောထားတည်နေနေရတယ်အဲဒီနိုင်ရက်တနာရဲ့အဖြစ်အပျက်တည်နေပြီမှာမရှိပါဘူးနိုင်ရက်စနစ်ပွဲပွဲမှာပဲရှိတာအလုံးနဲ့အတိဖြစ်ပါတယ်ဆိုတော့ဒါကြောင့်မလို့ဒီစစ်ပွဲတွေဖြစ်ပေါ်လာရခြင်းနဲ့အကြောင်းရင်းကတော့ဒါပြက်တာဖြစ်ရှင်းတဲ့နင်းတာဒါမားနေတဲ့အတွက်ကြောင့်ဒါကိုပြင်ရမှာပါအဲကျွန်တော်တောင်2019ခုနှစ်ဖြစ်ကြောဆင်းရဲနေမှာနေပြီးတော့မှာတန်တားဟောဦးတင်းစင်ကဝတ်ဆောင်ပြီးမှာစာချုပ်တော်တစ်ခုလက်မှာရေးထိုးခဲ့ပါတယ်အဲ့ဒီအရာကတော့ဗာလဲဆိုလို့ရှိရင်ဒီတည်းစစ်တပ်နာကိုနိုင်ငံစီးရဲနေမှာဖြစ်ရှင်းပါနိုင်ငံရေးနေချင်းတစ်ဆုံစနစ်ပြည့်ဖြစ်ရှားသားမယ်ဆိုတဲ့အဖြစ်တယ်ဒါကိုတမတာတို့တမတာစာချုပ်တို့တချို့အဲ့ဒီလူတို့ဥက္ကဋ္ဌဒုက္ခတွေနောက်ပြီးနိုင်ငံပါတယ်ကောင်းဆောင်တယ်လက်မှာရေးထိုးခဲ့ကြတယ်ဒါနဲ့ဒီနေ့ဒီချိန်ခါမှာအနာပယ်နေတဲ့တမတော်ဒါကိုမင်းမင်းပြပြဖြစ်နေကြတာတောင်းတော့ကောင်းတဲ့မဖော်ခဲ့ကြဘူးအဲဒါကိုကျွန်တော်ကတရားကတရားကိုအမှန်ကကောင်းတဲ့ဖော်နိုင်တယ်ဆိုလို့ရှိရင်တော့တိုက်ပွဲတွေရှင်းစရာမလိုဘူးလို့ကျွန်တော်အဲ့လိုယူဆတယ်အဲတိုက်ပွဲဆိုတာကဒါဖြစ်လာရတဲ့အကြောင်းရင်းတော့အမျိုးမျိုးရှိတာပေါ့လေအဲတော့ဘုရားပြောတဲ့တိုက်ပွဲဆွေးနေရမှာထိုးစစ်တန်တန်ထိုးစစ်နဲ့ကျုံ့ဖို့တိုက်ပွဲဆိုတာရှိတာပေါ့ဒီဒီတို့ဒီတိုက်ပွဲတွေအားလုံးကတော့ရက်ဆက်ရမှာပဲဒီတိုက်ပွဲတွေကနေတိုက်ပွဲကြီးတွေဖြစ်လာတာဒါကြောင့်မလို့အဲ့ဒါကိုကျွန်တော်ကဒီစစ်ရေးနဲ့ပြည်ရှင်နဲ့နိနာကိုရက်ဆိုင်တော့မှာပြန်နိုင်ရေးသစ္စာစနစ်ပွဲကိုကျွန်တော်ဒီဒီတိုက်ပွဲမှာလုပ်ဆောင်တော့မလို့ရတယ်ဒါကကျွန်တော်ပြောချင်တာဗာလက်ဆိုလို့ရှိရင်ဒီနေ့ချိန်ခါမှာကျွန်တော်ကဒီစစ်ရေးပြင်ကနေNice boy line to so that song book ko kain bro ma jano di tai ta le le kan phoe si a lo chi de nge de mo khwe cha ba ni a lo ko senior boys boy line ko pick up in de lo jano min ba de
okay
eto lo lok down solution no paper session ya mo lo mo lo jano yu sa de ka
okay ခင်ဗျာဒေါက်တာတူရဆွနွေးပေးတဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆရာဦးမောင်ဆိုးကိုလည်းဆွနွေးပေးစေချင်ပါတယ်ကျွန်တော်ကတော့အခုဟိုလက်တလောအခုဒီဟိုဒီမြောက်ပိုင်းမှာဖြစ်နေတဲ့စစ်ချိန်မြင့်လာတဲ့ကိစ္စတွေကဘလို့ဘလို့ကနေအခြေခံပြီးတော့အခုလိုအချိန်တက်လာတယ်လို့ဆရာဟိုသုံးသပ်လို့ရတယ်ခင်ဗျာ
ပထမပိုင်းကတော့ခင်ဗျာကျွန်တော်ဒီဇင်ဘာနဲ့ဇန်နဝါရီမှာတက်မတော်နေပြီးတော့တနင်္လာရီမှာထိုးစစ်ဝင်ပါတယ်အဲ့ထိုးစစ်ဝင်ပြီးတော့ကာလာတစ်ခုရပ်တယ်မှာတက်မတော်ရပ်သွားတဲ့အချိန်မှာကင်ရန်နေပြီးတော့ကျွန်တော်ကာမိုင်းနဲ့ဖက်ကန်လမ်းပေါ်မှာရှိတဲ့သရာမီနောင်မှာအဲအင်အား30လောက်ပါတယ်ဆူရဆူကြောင့်ကျွန်တော်ပြန်တိုက်လိုက်ပါပြန်တိုက်ရည်တိုက်ခိုက်မှုဖြစ်သွားပြီးတဲ့အချိန်မှာတပ်မတော်တွေဒါနဲ့ပတ်သက်ပြီးတော့ပြန်လည်တုတ်ပြန်တဲ့စကွဲတွေအခုအချိန်မှာပြန်ဖြစ်တယ်လို့ထင်တယ်ပြန်ဖြစ်လာပါတယ်အဲပြန်ဖြစ်လာတဲ့အချိန်မှာအခုထူးခြားတာတစ်ခုကတော့အဲစစ်ဘေးဒုက္ခတွေပြိမ့်နေတဲ့ပြဿနာပါအဲ့ဒါကလည်းကင်ရဲ့တိုက်ခိုက်မှုပြောင်းလဲသွားတယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့အခုနောက်ပိုင်းမှာကင်တန်ရင်တတ်မှာပြီးထိုးစစ်ဝင်တဲ့အချိန်မှာကင်ရကပြန်တိုက်ခိုက်ခြင်းမရှိပဲနဲ့ตัวตัดเนี่ยสุบกว่าเลยสุบกว่าတော့ตัวอ่ะตําหนอสิจ้องเนี่ยတော့ဝင်သွားပြီးတော့ကြံရင်เนี่ยထိတွေ့မှာမဖြစ်ဘူးဒါပေမဲ့ယွာသားတွေอ่ะဒီแท้မှာจ้างနေတဲ့ခါကျတော့ဒီယွာသားတွေကိုဒီ AI မှာဆက်ရှိနေစေခြင်းเนี่ยသဘောကိုตําหนอကဖော်ပြတယ်ဒါယွာသားတွေอ่ะလည်းဆက်လက်ပြီးတိုက်ပွဲတွေပြင်းထန်มาซိုးတဲ့အတွက်ကြောင့်မို့လို့ဒီ AI ထွက်ခြင်းเนี่ยလက်ရှိဖြစ်နေတဲ့ပြဿနာတော့အဲ့ဒါလိုပဲထင်ပါတယ်ခင်ဗျာ
โอเคဆရာဦးမောင်ဆိုကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့ဆက်သွယ်ထားတာရှိသလိုပဲစာတွေပေးပို့ထားတယ်လည်းတော်တော်များနေပါတယ်ဆိုတော့ဒီထက်ကစာတချို့ကိုအရင်ဆုံးမဆုမွန်ဖတ်ပြပေးပါလားခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဈေးဖြိုးအောင်ဆိုတဲ့အကောင့်ကတော့ဗမာစစ်အာဏာရှင်အုပ်ချုပ်မှုအောက်မှာနှစ်ပေါင်း80နီးပါးအထိနေလာခဲ့ရပြီးတော့အဖက်ဖက်ကနေပြီးတော့ချွတ်ချုံကြပြီးတော့စစ်ဘေးရှောင်ဒုက္ခထက်ရောက်ရနေတဲ့တိုင်းရင်းသားတွေအတွက်လူနေမှုဘဝဖွံ့ဖြိုးတိုးတက်ဖို့နောက်ပြည်တွင်းစစ်ရက်ဆဲပြီးတော့တည်ငြိမ်အေးချမ်းရေးအတွက်တခုတည်းသောအဖြေကတော့ပြည်내အလုံးခွဲထွက်ရေးနဲ့လွတ်မြောက်ရေးသာဖြစ်ပါတယ်ဆိုပြီးရေးထားပါတယ်ဝင်းမင်းဦးအကောင့်ကတော့လူမျိုးသုံးအမြင့်ပြတ် အမြင့်ပြတ်အောင်တိုက်နေတဲ့စစ်မဟုတ်ပါဘူးတဲ့ဒါပေမဲ့တီးခြားလက်နက်ကင်မရှိဖို့အတွက်လက်နက်ကင်မီငါတကောကောနေတဲ့သူတွေကိုဒီအချိန်မှမှအမြင့်ပြတ်အောင်မလုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံတဝမ်းမှာအာရှပတ်ဝန်းကျင်ကနိုင်ငံတွေနဲ့ဒန်းသူဖြစ်လာရေးကတော့ဘလို့မှမျှော်မှန်းလို့ရတော့မှာမဟုတ်လို့ဘလို့နီးနေပဲဖြစ်ဖြစ်အမြင့်ပြတ်ချိန်မုံရေးဆိုလိုတာကတော့လက်နက်ကင်တောင်းညံ့တဲ့သူကိုပြက်ပြက်သားသားလုပ်ကိုလုပ်ရမယ့်အခြေအနေရောက်ပြီဆိုတာသိကြပါတော့တဲ့လက်နက်ကင်တောင်းညံ့သူချိန်မုံရေးကိုနိုင်ငံတကာဥပဒေနိုင်ငံဥပဒေတွေရဲ့ဘောင်အတွင်းကနေချိန်မုံခြင်းကိုထောက်ခံကြိုးစားပါတယ်မွေးမသေးဒုံမကျိုးလုတ်ခဲကြလို့တရားမျှတမှုမရှိခဲ့ကြလို့ဒါဒီလောက်အထိဖြစ်လာရတာလို့ခံယူပါတယ်ဆိုပြီးရေးထားပါတယ်ရဲနှင်းမိုးဆိုတဲ့အကောင်ကတော့စစ်ပွဲတွေအဆုံးမသက်တာကတော့လက်နက်မစွန့်ခြင်းလို့ပါတဲ့လက်နက်မစွန့်ခြင်းတာကတော့အာဏာကိုဆုပ်ကိုင်ထားခြင်းလို့အာဏာကိုဆုပ်ကိုင်ထားခြင်းတာကတော့လုတ်ခြင်းတာလုတ်လို့ရအောင်လို့လူမျိုးရေးဒန်းတူအခွင့်အရေးလွတ်လပ်ခွင့်လို့ဆိုတာကတော့အပေါ်ယံကနေအုပ်ထားတဲ့ပြားစကားပဲလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါတော့ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့ဟိုမက်ချက်တချို့ပါဆိုတော့ဒီမက်ချက်တွေထဲမှာဒီဆယ်စုနှစ်နဲ့ချီပြီးဖြစ်နေတဲ့မြန်မာနိုင်ငံကပြည်ရင်းစစ်နဲ့ပတ်သက်လို့စိတ်ပြက်လျက်ဖြစ်နေတယ်ဆိုတော့အထင်ရှားတွေ့ရပါတယ်ဒီထဲမှာတချို့ကလည်းအာနာလက်မလွတ်ချင်လို့တိုက်နေတယ်ဆိုတော့တိုက်နေကြတာဆိုတော့အမြင်တွေလည်းပါပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဒေါက်တာတူးကြောင်ကိုမေးချင်ပါတယ်ဆောစောဒေါက်တာတူးကြောင်ကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ဟိုပေါ်လီဟိုအာနာမနေဘက်ကပို့ပြီးဆောင်ရွက်ဖို့ဟိုလိုအပ်နေတဲ့အချက်တွေကိုထောက်ပြတာရှိတာမှန်ပါတယ်ဒါပေမဲ့အခုလို့စီးရီးပရိပတ်တွေမှာအကျိုးစီးပွားကိစ္စတွေကရောအကြောင်းရင်းတစ်ခုဖြစ်နေသလားဒေါက်တာတူကြာ
အတိအကျတော့ကျွန်တော်မြင်တာကတော့ဒီနိုင်ငံရဲ့အခွင့်အရေးပါပဲတိုင်းသာအဖွဲ့အစည်းတွေကတတ်တော်အခွင့်အရေးကိုပိုင်တတ်တာကတည်းကကိုပိုင်ဝန်ချုပ်ရေးတဖက်ဒရယ်စစ်ကိုကျင့်သုံးပေးမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံပြတ်တာပြည်လေသွားမယ်အခါကျလို့ရှိရင်တိုက်ပွဲနဲ့ဖွဲ့စရာမျိုးလက်ကကင်းဒေဗီဒေါ်လာဇာလေးအကြောင်းမရှိတော့ဘူးလေအဲ့ဒါလေကျွန်တော်လက်စကွန်ကိုတင်လို့ညီလာခံမှာဒီဘယ်လိုအန်ဆာတွေပြုခဲ့တယ်ဒီဖက်ဒရယ်ဒီတောင်စုဒီဆော့ရေးစာကအကောင့်တွေမဖော်နိုင်တဲ့အတွက်ကြောင့်နိုင်ငံပြတ်တာပေါ်လာတဲ့အတွက်ကြောင့်ခုတိုက်ပွဲတွေဖြစ်လာတော့တိုက်ပွဲဖြစ်လာပြီဆိုတဲ့အခါကျတော့ကျွန်တော်ကတချို့ကယူဆတာပါခွဲထည့်ခြင်းတို့ပါတို့ဒါတို့ဒါစစ်တိုက်ခြင်းတို့ပါဒါတရားတော့ကျွန်တော်တို့မယုံကြည်ဘူးတို့တော့ကျွန်တော်လည်းအမယူဆဘူးဒါကနိုင်ငံရေးပြတ်တယ်နိုင်ငံရေးအခွင့်အရေးတို့ကျွန်တော်လောက်ကြတာပဲဆိုတော့ဒါရှင်းပါလေ
ဟုတ်ကဲ့
ဒီကကဒီအကိုကျွန်တော်ကလုပ်မယ်ဆိုတော့ဒါပေါ့နိုင်ငံရေးအခွင့်အရေးကိုပြန်မှကျွန်တော်ရှာနိုင်မလဲဆိုလို့ရှိရင်နိုင်ငံစနစ်ပေါ်ဘဝမှာကျွန်တော်ရှာလို့ရတယ်အဲ့ဒါမှကျွန်တော်ဒီဝိုင်းဝန်းစနစ်ပြီးတော့နိုင်ငံရေးအခွင့်အရေးတိုင်းသားတွေလိုလားတဲ့ကိုပဲတာတာကွန်တန်တို့ခရီးတာပေးလိုက်မယ်ဆိုလို့ရှိရင်ဒီပြဿနာအေးသွားပါတယ်ဒီစီးပွားရေးဆိုတာအဆင်ပြေပါအတိအကျမကြပါဘူ
းဟုတ်ကဲ့တူရကျေးဇူးပါဟုတ်ကဲ့ဆရာဦးမောင်စုသဘောတော်ခင်ဗျာအခုကျွန်တော်တို့ဒီမကြာခဏဆိုသလိုဒီပရိပတ်ဖြစ်နေတဲ့ကိစ္စတွေမှာဒီအကျိုးစီးပွားကိစ္စတွေပါတယ်ဆိုပြီးတော့ပြောတာဆိုတာရှိပါတယ်ဆိုတော့ဒီအခုလက်ရှိပရိပတ်တွေမှာဒီအကျိုးစီးပွားကိစ္စဘယ်လောက်ထိပါနေတယ်လဲဆရာ
အဲ့ဒါတော့အပြန်အလှန်ဆွဆွဲမှုလို့ပြောရမယ်ခင်ဗျာအဲ့တော့အဲဒီတမန်တော်ဘက်ကဒီစစ်တိုင်းကအကျိုးစီးပွားအတွက်လို့တစ်ဖက်ကဆွဆွဲဆိုအဲကင်ရေဘက်ကစစ်တိုင်းကလည်းကင်ခေါင်းဆောင်တွေအတွက်အကျိုးစီးပွားလို့ပြန်ဆွဆွဲတာရှိပါတယ်အဲ့တော့တစ်ဖက်ကလည်းငါတို့ဒီတောင်းတဘက်ကလည်းငါတိုင်းပြည်ပြည်တော်စုမပြုတ်ခွဲအောင်တိုက်နေတာလို့ပြောဆိုကြင်ရင်ကလည်းကျွန်တော်တို့အမျိုးသားတွေအတွက်တိုက်နေကြတာလို့ပြန်လည်ပြောဆိုတာရှိပါတယ်အဲ့တော့ဒီနေရာမှာကျွန်တော်တို့တစ်ဖက်နဲ့တူတဲ့စွပ်စွဲတာတွေဥတည်နေသေးပြီးကျွန်တော်တို့ပြဿနာမဖြစ်ချင်းနိုင်ပါဘူးအဲ့တော့ကျွန်တော်တို့အနည်း90%ကြာပြည်တွင်းစစ်မှာတယောက်နဲ့တယောက်ကျွန်တော်ကတူးချင်းမြင်ရပြောရင်တိုက်လို့မနိုင်ဘူးဆိုအချိန်ကြီးတက်တည်ကြခဲ့ပါပြီတစ်ဖက်နဲ့တစ်ဖက်ပြုတ်အောင်မတိုက်နိုင်ဘူးဆိုတာအရင်ကြီးတက်တည်ပြခဲ့ပါပြီအဲ့တော့ဒီနေရာမှာအကျိုးစီးပွားပြဿနာဆိုတာဘာလဲဆိုတာကိုသဘောပေါက်မှာကျွန်တော်တင်းပြီးဖြည့်ရှင်းဖို့အရေးကြီးနေပါတယ်ပြဿနာကိုသဘောပေါက်ပေါ်မရောက်မချင်းဒီအပြန်အလှန်ဆွဆွဲမှုတွေနဲ့ပြီးအပြန်အလှန်လက်နက်တိုက်ခိုက်မှုတွေကဆက်ပြီးတော့ဖြစ်နေမှာပါပဲခင်ဗျာဒါပေမဲ့အခုကျွန်တော်တို့ဒီအချိန်မှာအရေးကြီးတာကတော့စစ်ပွဲတွေမှာပြင်းနေတဲ့စစ်ဘေးဒုက္ခသည်တွေကိုစစ်ပွဲနဲ့လွတ်တဲ့နေရာကိုကျွန်တော်တို့ကအရင်ကယ်ထုတ်ပါလို့ဆိုတိုက်ဆရာရှိတိုက်တဲ့လူတွေတောင်းလို့မရသေးရင်တော့မှဒီစစ်ပွဲတွေမှာပြင်းနေတဲ့စစ်ဘေးဒုက္ခတွေကယ်ထုတ်ဖို့ကတော့ကျွန်တော်လိုအပ်ပါတယ်အဲ့တော့ကျွန်တော်တို့ NLD ကချင်ပြည်နယ်ဆိုတာအနေနဲ့လည်းဒါကိုကူညီနေတာတွေ့သလိုအခုရန်ကုန်မှာလည်းပဲဒီဒါနဲ့စစ်ဘေးဒုက္ခတွေနဲ့ရန်ကုန်ကွဲကြီးလုံနေတာအဲတိရစ္ဆာန်မကနေပြီးတော့ဒီအားဒီလာကူညီတာကျွန်တော်လည်းတွေ့နေရတယ်အဲ့တော့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ကစစ်ပွဲကိုမရက်တန်နိုင်သေးရင်တော့စစ်ပွဲကြမ်းမှာပြင်းနေတဲ့ဒုက္ခတွေကယ်ထုတ်ဖို့ကတော့ကျွန်တော်တို့လက်တလို့ဆောင်ရွက်တင်တယ်လို့ထင်ပါတယ်။
ဟုတ်ကဲ့ဆရာဦးမောင်ဆိုးဆွေးနွေးပေးတာကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ဒေါက်တာရှင်တချို့လည်းလေးလိုက်မှမှာရှိနေပါတယ်။အရင်ဆုံးကတော့ကိုနိုင်နိုင်ဖြစ်ပါတယ်မြန်မာနိုင်ငံကပါပဲ။ကိုနိုင်နိုင်ရဲ့သဘောထားလဲလိုရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
။2019ခုနှစ်နိုဝင်ဘာ29ရက်နေ့ကကျွန်တော်ရိုမန်ကက်သလစ်ဦးရဟမီလိုက်ချင်ပါရှေကောင်းဆောင်မေအောင်လိုက်ကဦးရန်ကြီးနဲ့တွေ့ရခါကျတော့ မနက်ကရင်းရဲ့တို့အကောင်းဆုံးကျူးစားနေတယ်လို့ပြောတာကိုကျွန်တော်ကတိသတင်းစာမှာသိရပါတယ်။တခါကာလီနဲ့ချတ်စ်နဲ့ကချင်ဆရာတော်များလည်းရှိကောင်းဆုံးမေးအွန်လိုင်းနဲ့ပြီးတဲ့ခါလဲအဲ့ဒီတိုင်းမှာသူပြောပါတယ်မြန်မာနိုင်ငံတင်းချင်းဖွံ့ဖြိုးရေးအတွက်အကောင်းဆုံးကျူးစားနေတယ်ပြောပြီးတော့တစ်ဖက်မှာတော့ကျွန်တော်ထင်တာတော့အဲဒီပြောမှဆိုတော့လူလူပြောပြီးခွေလုံးလဲလို့ကျွန်တော်အဲ့လိုထင်တယ
်။ဟုတ်ကဲ့ကိုနိုင်နိုင်နောက်တူကတော့ကျွန်တော်တို့ဒီဆွေးနွေးပွဲမှာဆက်သွယ်ထားတဲ့နောက်တူကတော့ကိုခမောင်လွင်ဖြစ်ပါတယ်မြန်မာနိုင်ငံကပါပဲကိုခမောင်လွင်ရဲ့သဘောထားလဲဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဒီနေ့ဘာကြောင့်မကြားလဲဆိုတာကိုကျွန်တော်အဖြေရှာမှာဖြစ်ပါတယ်ဒီနေ့ရဲ့အာမေကြီးအာသာကြီးတို့ရဲ့ပြည်အောင်ရှာမှာဖြစ်ပါတယ်ဒီနေ့ရရှိလို့ဆိုရင်အဲ့ဒီအစိုးရကြီးဒီလူပါဝါကိုလည်းအသုံးချတဲ့အသုံးပြုတဲ့လူပါရဲ့အဲ့ဒီအစိုးရအန္တရာယ်ပါဝါကိုလည်းအသုံးချတဲ့လူပါရဲ့ဒီနာပါဝါနဲ့တောင်းရုံကိုခကြမီတောင်းလို့ဒီနေ့ကျတော့ဟိုဒီအတည်းတူတူကြည့်တာနော
်ဟုတ်ကဲ့ကိုကမောင်လေးဆွေးနွေးရကျေးဇူးပါဆိုနောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုကကိုတဲတီးလည်မှုကဒီကရင်တိုင်းသားတူလည်းဖြစ်ပါတယ်ဆိုတော့ကိုတီးလည်မှုအနေနဲ့ဆွေးနွေးကျင်တာမင်းမြင့်ကျင်တာရှိရင်ဆွေးနွေးနိုင်ပါလားခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်အနေနဲ့တော့ဒီတိုက်ခိုက်မှုကနော်အစိုးရအဖွဲ့အစည်းစစ်တပ်အဖွဲ့အစည်းကဒီမတရားတော့တွားတော့တိုက်ခိုက်နေတာပဲကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတော့နော်ကျွန်တော်ကပြည်သူမျိုးတွေနော်နှစ်ပေါင်း80လောက်နော်ဒုက္ခခံနော်အတပြတ်ခံခဲ့ရတာကျွန်တော်တို့ကအသိပါပဲခင်ဗျ။ဘာဖြစ်လို့လဲဆိုတော့သောဘဦးကြီးနဲ့တကြိမ်နော်နောက်ဘူလက်ထိုင်နဲ့တကြိမ်နော်ဦးစောပုံများနဲ့တကြိမ်အလောကအကြံစီနဲ့အတပြတ်ခံခဲ့ရပါတယ်ခင်ဗျ။ဒါကြောင့်မို့နိုင်ငံတကာအနေနဲ့နော်ဝင်ရောက်ရှင်းလင်းပေးမှာပဲဝင်ရောက်ဖြန့်ဖြူပေးမှာပဲကျွန်တော်တို့အနေနဲ့နော်ကောင်းအောင်နေရမယ်ကောင်းအောင်စားရကျွန်တော်မြန်မာပြည်ပြတ်တက်မှာဖြစ်ပါလေခင
်ဗျဟုတ်ကဲ့ကိုတီးလည်မှုဆွေးနွေးတာကျေးဇူးပါကျွန်တော်တို့ဟိုနောက်တူကတော့ဒီဆွေးနွေးပွဲကိုကျွန်တော်တို့အီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတာပါဟိုရန်ကုန်မြို့ကဟိုတကုံမြို့တစ်ကဦးလာထွန်းရဲ့စာပါကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါအောင်ခင်ဗ
ျလက်နက်ကင်ပတိပကတွေဘယ်လိုအဆုံးသတ်မလဲဆိုတဲ့ပြဿနာကိုအဖြေရှာဖို့1962ဖေဖော်ဝါရီလကုန်ကစပြီးရန်ကုန်ပြည်လမ်းအတန်းနှွင့်ယုံမှာစတင်ဆွေးနွေးခဲ့တာပါတိုင်းသားပေါင်းသောညီညာရေးညီလာခံတနည်းအားဖြင့်ဖက်ဒရယ်ညီလာခံအဖြစ်အားလုံးပါဝင်ခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲပါညီလာခံကတော့မပြီးဆုံးသေးပဲဖြတ်သိမ်းခံခဲ့ရပါတယ်ညီလာခံဆက်ကျင်းပဖို့စီစဉ်ထားတဲ့မလ၈ရက်မတိုင်ခင်မလ၂ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကစလို့ဒီကနေ့ခေတ်မှာလဲပုံစံတစ်မျိုးနဲ့အာဏာယူထားတဲ့စစ်အုပ်စုရဲ့အခြေခံဥပဒေအောက်မှာရေစုံမျောနေတာကတော့ပြည်တွင်းငြိမ်းချမ်းရေးပါပဲပင်လုံစာချုပ်နဲ့ပြည်တော်စုနေဆိုတာကိုဂဂနနသဘောပေါက်ခံယူနိုင်ခြင်းမရှိရင်တော့စစ်မှန်တဲ့အဖြေကိုမရနိုင်ပါဘူးစီးပွားရေးကြောင့်ကိုဂျိုးစီးပွားတွေကြောင့်တရုတ်ကလိုချင်နေတဲ့တစ်တွေမြစ်တွေလမ်းတွေကြောင့်ဆိုပြီးအမျိုးမျိုးပြောနေကြမှာပါစစ်ပွဲရရေးကအရင်လား NCA လက်မှတ်ထိုးရေးကအရင်လား NCA ထိုးပြီးစစ်တိုက်လို့ရသလားစစ်မတိုက်ဘဲနေလို့ရသလားပင်လုံစာချုပ်လက်မှတ်ထိုးပြီးလွတ်လပ်ရေးမယူခင်ကတိုင်းရင်းသားတွေအခြေအနေကဘယ်လိုရှိသလဲပင်လုံစာချုပ်လက်မှတ်ထိုးလွတ်လပ်ရေးယူပြီးနောက်ပင်လုံစာချုပ်ဘယ်ရောက်သွားပါသလဲပင်လုံစာချုပ်ကိုမေ့ပြစ်လိုက်ပြီးတိုင်းသာစီလုံးညညွရေအော်နေပြီးပြည်တော်စုနေပြပွဲတွေညစာစားပွဲတွေဆိုကရေးတီပွဲတွေလုံရင်စစ်ပွဲတွေရရပြောနေလို့ကတော့အတန်ကောင်းဟစ်ဆိုတဲ့စကားသာတွင်ကျဲလာမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒါတော့ဒီတခုံမျိုးစစ်ကဦးလာထွန်းရဲ့ပေးစာပါသူစာမှာတော့ဒီပြည်ရင်းညီညီနဲ့ပတ်သက်လို့ဒီဆက်စုနေတွေနဲ့ချီပြီးမပြေလည်နိုင်သေးတာကိုဟိုစိတ်ပြက်လက်ပြက်ဖြစ်နေတဲ့သဘောထားကိုလည်းဟိုတွေ့နေရပါတယ်ဆိုတော့ဒါဟိုတခုရှိတာပေါ့လေအခုဒီအယတအစိုးရလက်ထက်မှာလည်းပဲဒီပြည်တွင်းညီညာရေးကဦးစားပေးကိစ္စဆိုပြီးတော့ပြောထားတာရှိပါတယ်ညီညာရေးအတွက်ဆွေးနွေးပွဲတွေလည်းလုပ်နေတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါက်တာတူရကျွန်တော်တခုမေးချင်တာကတော့အခုလိုအခြေအနေမှာပေါ့လေလက်ရှိတလို့မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေရောဒီပြည်တွင်းညီညာရေးတခုလုံးပေါ်မှာဟိုတစုံတရာတက်ရောက်မှုတွေများရှိလာနိုင်လားခင်ဗျဟု
တ်ကဲ့တက်ရောက်မှုရှိနိုင်ပါတယ်ဒါတော့ဆက်ဒီမှာတော့ချက်ပေးနေပါတယ်ပြည်သူညီတိဆောက်တဲ့နေရာမှာအခုဆိုလို့ရှိရင်တည်ပြေဒုက္ခတွေတော်တော်လေးဒုက္ခရောက်နေတယ်အခုလက်ရှိအခြေအနေနဲ့ရဆိုလို့ရှိရင်ဒါမချင်းသားတစ်ပိုင်းမှာဒါမှ3000လေးထောက်လို့ရှိနေတယ်ခမ်းမ်းချက်3000ကျော်လို့ရှိတယ်ဆိုတော့မချင်းသားနဲ့နည်းနည်းဝေးနေနေရာဒီမှာလည်းရှိသေးတယ်ဆိုတော့အဲ့ဒီတည်ပြေဒုက္ခတွေတည်ပြဿနာကိုဖြေရှင်းရမယ်ပြလို့ရှိရင်ဒါကျွန်တော်တို့ဒီဒီအစိုးရတမ်းတော်နည်းနည်းရောဒီဒီပြိခတ်ရစည်းရေးကိုအထအနည်းအနည်းအနည်းဆိုအစ်ညာပြိခတ်ရစည်းရေးကိုယဉ်ကျေးရမ်းအဲပြိခတ်ရစည်းကျေးညာပြီးဒီဘယ်ယူနီလက်ထရစစ်ဖာဝါယူလုပ်ပြီးမှနောက်ဘယ်လက်ထရစစ်ဆာနဲ့ပြိခတ်ရစည်းရေးကျေးညာတယ်အောင်လက်မှတ်ရေးထိုးတယ်အောင်စူးစမ်းဆောင်ရွက်ပြီးမှ ဒီဘွယ်ပေါ်မှာသစ္စာစနစ်နဲ့အောင်ဒါအဖြေရှာသွားရမှာဖြစ်တယ်။အဲဒီလိုလုပ်ပြီးဆိုလို့ရှိရင်တော့ကျွန်တော်ပြည်သူ့ကြီးရဲ့တည်ဆောက်တဲ့အဖြေလာဖြောင့်ဖြိုးမှာပဲ။ဒါလိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်ဒီပြည်သူ့ကြီးလာခံကျင်းပရမှာလည်းဒါအများရဲ့နောက်ချက်ဟန်တာတွေဖြစ်ပေါ်လာနိုင်တယ်။ဒါကြောင့်လက်ရှိအချိန်တွေဟာဒါကျွန်တော်ဒီပြည်သူ့ကြီးရဲ့တည်ဆောက်နေရမှာအများကြီးအနောက်ချက်ဖြစ်ဟန်တာဖြစ်စေတာတော့အမှန်ပါပဲ။ဒါကြောင့်အခုလက်ရှိအချိန်ခါမှာဒီစစ်ပြေးစစ်ချောင်းဒုက္ခတွေဒီကအများဒီသူတို့နေရာထားနေလုံခြုံတဲ့နေရာတွေပို့ပေးနိုင်ဖို့ဒီအာနာပန်ဒီနဲ့တပ်တော်နေနဲ့အများကြီးစားပေးဖို့တော့ပါတယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်ခင်
ဗျ။ Okay ဆရာတို့ရဒီနေရာမှာတစ်ခုရှိတာပေါ့လေဒီလိုဒီဆရာဟိုတိုက်တွန်းတာတော့ဒီအစိုးရအနေနဲ့ဒီတစ်ဖက်သက်အပြစ်ခက်ရဆဲအရင်ကြီးညာကြီးညာပြီးတော့လက်နက်ကင်ဖွဲ့စည်းတွေအကုန်လုံးစပွဲဝိုင်းပါလာအောင်ဆွေးနွေးဖို့ဆိုပြီးတော့လမ်းဖွင့်ဖို့ဆိုတော့ဟိုအကြံပြုချက်ပေါ့လေဆိုတော့ဒီနေရာမှာတကယ်လို့သာအစိုးရဒီလိုတစ်ဖက်သက်အပြစ်ရကြီးညာတယ်ဆိုရင်ရောဒီတိုင်းသားတွေဘက်ကဝမ်းမြောက်ဝမ်းသာနဲ့ပါလာနိုင်တဲ့အခြေအနေတကယ်ပဲရှိနေလို့လားဆရာ
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်ထောက်ပြချင်တာဒီတပ်မတော်ကတော့အင်းသားပူကြီးတဲ့ဟာဖြစ်တဲ့အတွက်ကြောင့်တပ်မတော်ပူကြီးသဘောထားကြီးစွာနဲ့ဒါပြစ်ခတ်ရဆေးရဲကိုအရင်လို့ဆောင်လုပ်ပေးရပါမယ်။ပြီးလို့ရှိရင်တော့ဒီတိုင်းသားလည်းလည်းဖွဲ့စည်းတယ်လေဒါပြစ်ခတ်ရဆေးရဲသူတို့ဒီလက်ခံလာကြမှာပါ။ဒါတော့ဒါတို့မို့လဲဒါတစ်ချိန်တည်းမှာပြည်သူစနေပြီးမှအပိုင်လက်ထရဘနပက်အပြစ်ခရစီရေကိုသဘောတူညီပြီးတော့ကျင်းညာနိုင်တော့သူကောင်းတာပေါ့အဲ့လိုတန်းတနည်းမှုတနည်းနဲ့ဒါဒေတာတည်ရဲ့အတွက်တည်ညာရဲ့အတွက်အပြစ်ခရစီရေကိုမြန်လာရှာပြီးလုပ်ဆောင်တော့တင်တာကိုကျွန်တော်ပြောချင်တာပါ
ဟုတ်ကဲ့ဆရာတူရကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုဆောဆောဟိုဒေါက်တာတူရောင်းမေးတဲ့မေးခွန်းပဲကျွန်တော်မေးချင်တာတော့အခုလက်ရှိဖြစ်နေတဲ့ဒီမြောက်ပိုင်းတိုက်ပွဲတွေကဒီမြန်မာစိုးရအကောင့်ထဲပေါ်နေတဲ့ပြည်တွင်းညင်ညာရေးအပေါ်မှာဟိုဘလောက်ထိတက်ရောက်မှုတွေရှိလာနိုင်လဲဆရာ
ဒီလူတိုက်ပွဲဖြစ်တာနဲ့ဒူးလူဒုက္ခရောက်တဲ့နှစ်ဖက်တပ်ဖွဲ့ဝင်တွေကြာဆုံးနေဆိုတာနဲ့ဒီတောင်းနဲ့တောင်းအပြန်လန်းမယုံကြည်မှုနဲ့တန်တရာတော့ပိုတိုးလာတာပဲဗျ။ပိုတိုးလာရင်ငင်းငယ်လုပ်ငန်းတွေနဲ့ဆွနည်းဆွန်ရမှုမှာပိုပြီးထိခိုက်လာမှာပဲ။အဲ့တော့ကျွန်တော်တို့ကတိုက်ပွဲတွေရှော့ချဖို့လိုအပ်တယ်။အဲ့တော့အများစုတောင်းဆိုနေကြတော့အပြစ်ခတ်ရစေပညာကြီးဆွနည်းပါလို့တောင်းဆိုတယ်။အဲ့လိုမဖြစ်ရင်တော့မှကျွန်တော်ကတိုက်ပွဲတွေရှော့ချဖို့လိုတယ်။နဖက်တိုက်ပွဲကြီးရှော့မချနိုင်ရင်နဖက်စစ်ဘေးဒုက္ခသည်တွေကိုဒီတိုက်ပွဲအချမ်းမှာပေါ်လာတဲ့စစ်ဘေးဒုက္ခသည်တွေကိုကတည်းကမဖြစ်ရှင်းနိုင်ရင်ကျွန်တော်ငင်းငယ်လုပ်ငန်းစုထိခိုက်ငင်းငယ်လုပ်ငန်းစုထိခိုက်တာတဲ့အပြင်ဥပမာဆိုရတော့ဗျာလောလောဆယ်မှာရခိုင်ပြည်သားနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာပြစ်တင်ဝေဖန်မှုတွေပေါ်နေတဲ့အချိန်မှာအဲဒီကချင်ပြည်နယ်စစ်ဘေးဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ထပ်တိုးလာတဲ့နိုင်ငံတကာပြစ်တင်မှုတွေပေါ်လာရင်ကျွန်တော်တိုင်းပြည်အတွက်အနာဂတ်တော့ကျွန်တော်တိုင်းပြည်ဖွံ့ဖြိုးရေးအတွက်ပိုခက်ခဲတဲ့အခြေအနေကိုကြုံရလိမ့်မယ်လို့တော့ကျွန်တော်တို့အဲ့လိုတွက်ဆရလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဆရာဦးမောင်ဆိုကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲတစ်ခုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်တူလေလေလိုင်းပေါ်မှာရှိနေပါတယ်။စင်ကူနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟိုဒီလိုပါဟိုကျွန်တော်မြင်ပြောရရင်တော့ဒီအမေရိကန်စက်တက်နေကြတယ်လို့ထင်နေရပေါ့နော်။ဟိုဥမာတကူဂုံးမော်အမေရိကသွားတယ်ဗျာလှူချမှုကအမေရိကန်တိုင်ယုံကလည်းခဏခဏသွားတယ်ဗျာသွားတဲ့အခါကျတော့အပိအမြောက်ပြည်လို့ဖြစ်နေကြပေါ့နော်ဘိုးတော်ကလည်းဒေါအောင်ဆန်းစုကြည်အာဏာမရခင်ကလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်း NCO မထိုး NCO မထိုးရနိုင်ဘူးလို့ပြောတယ်ပေါ့နော်ပြောပြီးတဲ့အခါတိုက်ပွဲကြီးစပြီးတော့အကောင့်ထဲဖို့လို့ဖြစ်တဲ့အတွက်တစ်ဖက်နဲ့တစ်ဖက်ကပိုပြီးညာကြီးပွဲဖြစ်သွားတာပေါ့နော်အဲ့တော့အမေရိကန်အနေနဲ့ဟိုရှင်းပြမြန်မာနိုင်ငံကြီးကိုဒီချာဂါဂနာနာမကြည့်ပဲနဲ့သူတို့ကဟိုရှေးဥစဉ်ဆက်ဟိုအဝေးရနေပြီးတော့တရုတ်ပြည်ကိုထိန်းချုပ်ချင်တာနဲ့ပဲမြန်မာနိုင်ငံကြီးမှာပတ်သက်တာနေပြီးတော့ဒီပြဿနာတွေကတန်တရားရှိနေတယ်လို့ပဲကျွန်တော်တော့ထင်ပါတယ်ဗျ
။ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးရကျေးဇူးပါ။ကိုနေဦးလင်းသဘောထားတော့ဒီဟိုပြပနိုင်ငံကြီးဩဇာတွေကလည်းဒီဟိုပရိပခတ်တွေဖြစ်ရတဲ့ထဲမှာတစုံတရာမိထုတ်ပေးသလိုဖြစ်နေတယ်ဆိုတော့သဘောမျိုးလို့သုံးသပ်ရမယ်ထင်ပါတယ်။ဆိုတော့ကျွန်တော်တို့နောက်ထပ်ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့ဒီ Facebook ကစာတချို့လည်းရှိနေပါတယ်။မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါရှင်ဆိုင်းဆိုင်းဆိုတဲ့အကောင်ကတော့ပြည်သူအစိုးရအာဏာမရှိတဲ့၍ငြင်းငြင်းလိမ့်မည်မဟုတ်တဲ့နောက်မထွေးဆိုတဲ့အကောင်ကတော့ကာလရှာကြည်ဒီပြည်တွင်းစစ်တွေကြောင့်ယနေ့တိုင်းတိုင်းရင်းသားပြည်သူအများဒုက္ခမျိုးစုံခံစားနေရတဲ့အကြောင်းရင်းကတော့စစ်တပ်တန်းရှင်နေတဲ့၍အာဏာတည်မြဲတဲ့စစ်ဘုံချုပ်ကြီးတွေရဲ့ညံညံနဲ့နိုင်ငံရေးကစားကွက်ပဲဖြစ်ပါတယ်တဲ့ငြင်းငြင်းရရဖို့ဆွေးနွေးပွဲတွေအချိန်များစွာလုပ်တော်လဲပဲဒီအာဏာမစွန့်လို့တဲ့စစ်တပ်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအများပြည်သူအမြင်ကောင်းအောင်ပဲလုပ်တဲ့လှည့်ပြားမှု ခံတဲ့ဒီအဆွေးနွေးပွဲပွဲဖြစ်ပါတယ်တဲ့ဒါကြောင့်မို့လို့ငြိမ်းချမ်းရေးအမှန်တကယ်ရလိုတဲ့ဆိုရင်တော့ပြည်သူအပေါ်မှာတူညီတဲ့စေတနာအပြည့်ဝထားရမယ်တိုင်းရင်းသားလက်နက်ကိုင်ပြည်သူတွေအားလုံးဒုက္ခအပေါင်းကနေခံစားရမယ်ဒီတမိုင်းဝင်တပ်တွေအထောက်ထားတွေအားလုံးစုပေါင်းပြီးတော့နိုင်ငံတကာသိဖို့တင်ပြဖို့လိုပါတယ်တဲ့နောက်ပြီးတော့အစိုးရနဲ့ပြည်သူကိုအမြဲရန်လိုနေတဲ့အာဏာရှင်ရဲ့အသက်တရားမဝင်တဲ့2008ဥပဒေကိုပယ်ဖျက်မှသာမြန်မာပြည်ကအမှန်ပဲငြိမ်းချမ်းလိမ့်မယ်ဆိုပြီးပြောထားပါတယ်နောက်မိုင်းထွန်းညွန့်မြင့်ဆိုတဲ့အကောင့်ကတော့နောက်လာမှာ21ရာစုပင်လုံညီလာခံရှိပါတယ်တဲ့ဒါကြောင့်မို့လို့21ရာစုပင်လုံညီလာခံမတိုင်ခင်မှာ NCA လက်မှတ်ရေးထိုးနိုင်မှုအတွက်စစ်ရေးအရာဖိအားပေးနေတယ်လို့သုံးသပ်မိပါတယ်တဲ့စစ်တပ်ကတိုင်းရင်းသားလက်နက်ကိုင်တွေကို NCA လက်မှတ်ထိုးဖို့လုပ်နိုင်မယ်နောက်2008ဖွဲ့စည်းပုံလည်းဆက်လက်တည်တတ်နိုင်မှာဖြစ်တဲ့အတွက်ပြည်သူတွေတိုင်းရင်းသားတွေ2008ပြင်ဖို့စူပေါင်းပြီးတော့မတောင်းဆိုနိုင်အောင်တိုင်းရင်းသားတွေကိုစစ်ရေးအရာဖိအားပေးလှုံ့ဆော်နေတယ်လို့ထင်ပါတယ်တဲ့ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်တွေသာ NCA ကိုလက်ခံလိုက်မယ်ဆိုရင်2008ကိုအလိုလိုနေင်းနဲ့လက်ခံပြီးသွားဖြစ်သွားမှာဖြစ်တာကြောင့်2008တီမြဲရေးအတွက်သူတို့လုံနေတယ်ဆိုပြီးသုံးသပ်မိပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတော်တော်ရှင်ရဲ့စာရီထဲမှာတော့ဒီအယတားဆူရဆိုပေမဲ့လှုပ်ချင်တယ်လှုပ်လို့မရနိုင်တဲ့အခြေအနေတွေကိုဟိုထောက်ပြတာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာတူးကြဒီငင်းငယ်အတွက်ဒီအစိုးရစစ်တပ်နဲ့တိုင်းသားလက်နက်ကိုင်တွေဟိုဆွေးနွေးမှုတွေလည်းရှိနေပါတယ်ဒါမှမဟုတ်ညှော်လင့်တဲ့လောက်ဒီလိုခရီးမပေါက်ဖြစ်နေရတဲ့နေရာမှာဒီလက်ရှိအုပ်ချုပ်မှုစနစ်ပဲဖြစ်ဖြစ်ပေါ့လေဒီ2008ဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေရဲ့အကန့်အသတ်တွေပဲဖြစ်ဖြစ်ဘလောက်တောင်ဒီဆွေးနွေးမှုတွေမှာအဟံတားဖြစ်နေရလို့ဆရာယူဆလဲခင်ဗျာ
ဟုတ်ကဲ့ဒီအခုလိုဖြစ်နေတာ2008ဖွဲ့စည်းပုံနဲ့လည်းဆိုင်ပါတယ်2008ဖွဲ့စည်းပုံကတတ်မဲ့ပြည်သူအာဏာခွဲကိုရေးဖြစ်တာဟုတ်ဆွဲခါကျတော့ပြည်သူအစိုးရအတိုင်းနဲ့လည်းသူအပြေးဝသူလုံချင်လို့လုံးလို့မရတဲ့နဲ့တာမျိုးတရားပိုင်ရတဲ့တတ်တရှိနေတာဟုတ်ဒါလည်းမှန်ပါတယ်ဒါကိုတော့ပြောပြရမှာဒီမိုကရေစီပြေးဝဖက်ဒရယ်စနစ်နဲ့တိုက်ရတဲ့ပုံစံကြောင့်ဒီ2008ကိုဖွဲ့စည်းပုံကိုပြုပြင်တော့ဖို့တော့လိုအပ်တယ်ဗျအဲဒါဒီလိုမှမဟုတ်လည်းအခုပုံစံတည်းတာတောင်းမယ်ဆိုလို့ရှိရင်အခက်ခဲတွေတော့ဆက်ပြီးကြုံရအောင်ပါပဲအဲကြောင့်မို့လို့ဒီအစိုးရနဲ့အခုရှိတာအစိုးရနဲ့တန်တော်ကြားမှာတည်းရင်းရင်းနိုင်နိုင်နဲ့အများကြီးရှားစစ်ရဲကိုတည်ဆောက်နိုင်ပြီးပြည်ပြည်လည်းလည်းဖြစ်သွားမယ်ဆိုလို့ရှိရင်ဒါလေးလားဒလားပေါ့ဗျာဒါဆိုလို့ရှိရင်လည်းဒါညီညာရဲ့တည်ဆောက်တဲ့လမ်းကြောင်းဖြောက်ဖြူသွားနိုင်ပါတယ်ဗျာအဲ့ဒါလည်းလုပ်ချင်ချင်ပါတယ်ဗျာ
ဟုတ်ကဲ့ဆရာတူရဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးမောင်စိုးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့အခုဒီလိုပေါ့လေညီအပြင်းညီညာရဲ့ကိစ္စတွေဒီထက်ပိုပြီးအရှိန်ကောင်းလာဖို့ဆိုလို့ရှိရင်ဒီလက်ရှိအုပ်ချုပ်မှုစနစ်နဲ့ဒီ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကဟိုမှာအဟံတားဖြစ်နေရတယ်ဘာတွေရှိလဲဒါတွေကိုကျော်လွှမ်းနိုင်တဲ့နည်းလမ်းတွေရောရှိလားဆရာ
လက်ရှိကျွန်တော်တို့မြန်မာပြည်နိုင်ငံရေးအနေထားကိုကြည့်ရင်ကျွန်တော်တို့ဒေါက်ဆန်းစုကြည် NGO ထောက်ခံတဲ့ဒီမိုကရေစီအင်အားစုကတစုတမလို့နဲ့တမလို့ထောက်ခံတဲ့အင်အားစုကတစုတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတိုင်းရင်းသားနိုင်ငံရေးပါတီတိုင်းရင်းသားအင်အားစုတွေကတစုသုံးစုတွေ့ရတယ်ကြာအဲ့သုံးစုပြပခါကိုဖြည့်ရှင်းမှုတွေလက်ရှိ2008အခြေခံဥပဒေနဲ့ဖြည့်ရှင်းတာဖြည့်ရှင်းလို့မရဘူးဆိုတာကိုကျွန်တော်ကအခုတွေ့နေရတယ်လောဆယ်ဥအခြေရှင်းတဲ့အတွက်မှာဖြည့်ရှင်းလို့မရဘူးအဲ့တော့ဖြည့်ရှင်းလို့ရအောင်တွေ့2008အခြေခံဥပဒေကိုစစ်လျော်သူပြင်ဆင်ဖို့လိုအပ်နေတယ်လို့ပဲကျွန်တော်မြင်ပါတယ်ခွန်း
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ဒေါက်တာတူးကြာကိုကျွန်တော်ဒီအစီအစဉ်အားလည်းသူမကြခင်ဒီမိနစ်ပိုင်းတွေကျွန်တော်အဆုံးသတ်ဖို့ရှိရဆိုတော့ဒီပြည်တွင်းညဉ့်ညဉ့်အတွက်လက်ရှိဒီအစိုးရလုံးဥဆောင်ကြိုးပမ်းနေတဲ့လုပ်ငန်းတွေအောင်မြင်ရေးအတွက်ဟိုအဓိကအဖြစ်စိန်ခေါ်မှုဖြစ်နေရောဆရာဘာတွေမြင်မိလဲတကယ်လို့ရှိတယ်ဆိုရင်ဒါတွေကိုကြော်လွန်နေတဲ့နည်းလမ်းဘာများရှိမလဲဆရာ
ဟုတ်ကဲ့အဓိကတော့ဒါကျွန်တော်ကဒီတက်ဖွဲ့ရဖို့ပါပဲဒါကျွန်တော်နံပါတ်1မှာထားပါတယ်ဒုတိယကတော့ကျွန်တော်ဒီတိုင်းသားဒီနဲ့ဒီဆွေရကြားဒီမူပေါင်းပြဿနာဒီပေါ့အဲ့တော့လည်းဒီညဆက်လက်ညှိနှိုင်းစရာတွေရှိအောင်မယ်လို့ထင်ပါတယ်အဲ့ဒါဆက်လက်ညှိနှိုင်းစရာရှိတာဝင်လဲဒါပုံမနည်းနည်းနဲ့ပြန်လာညှိနှိုင်းပြီးတော့မှအင်္ဂါတဘောသားတူညီမှုရရှိအောင်ပေါ့ဒီလေအောင်လို့ဆောင်တင်ပါတယ်ဆိုတော့ဒါတပိုင်းတော့တပိုင်းကတော့အဆွေရအနေနဲ့ဒီပြည်လုံးညီလာခံကိုဒါသတ်မှတ်ထားတဲ့အချင်းစရာတိုင်းပြက်ပြက်တာတာဥဆောင်ပြီးကျင်းပသွားစေချင်ပါတယ်အဲ့တော့ဒီညီလာခံကိုရထားမယ်ဆိုလို့ဆိုင်းထားမယ်ဆိုလို့ရှိရင်တော့ကျွန်တော်ညီချင်းရင်းနဲ့အများကြီးအကွာဝေးကွာသွားနိုင်တယ်ဒါတော့ကျွန်တော်တင်ပြချင်တာအကြံပြုချင်တာကတော့ဒါဒီစလိုဟိုတက်ပေါ်ရပြီးတော့တိုင်းသားတွေနဲ့အစိုးရကြားလို့အတားအမြစ်များညင်တိုင်းတန်တော်နေညင်တိုင်းစရာညင်တိုင်းပြုမှပြည်လုံးညီလာခံကိုအချင်းသတ်မှတ်ထားတဲ့အချင်းတိုင်းမှမှကျင်းပသွားနိုင်အောင်ဝိုင်းဝန်းကျပန်းဆောင်ရွက်သွားဖို့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်
โอเคကျွန်တော်တို့ဒီအချိန်1မိနစ်လောက်တော့ရပါသေးတယ်ဆရာဦးမောင်မောင်စိုးရဲ့သဘောထားလဲဆွေးနွေးပြပါအောင်ခင်ဗျာကျွန်တော်တို့ဒီပြည်တွင်းညီညွတ်ရေးလက်ရှိအစိုးရကြိုးပမ်းနေတဲ့နေရာမှာအဓိကအနေနဲ့ဆောင်ရွက်ဖို့အခုချိန်မှာလိုနေတာဘာတွေဖြစ်မလဲ
အစိုးရအနေနဲ့ကတော့ဗျာလောလောဆယ်ပြည်ပခါမှာတော့ကျွန်တော်တို့ဒီ တိုင်းသားလက်နက်ကိုင်နေနဲ့ဒီတမတော်ကြကိုယ်လွယ်မှုမှာကျွန်တော်နှစ်ဖက်လက်ခံနိုင်တဲ့လမ်းကြောင်းတစ်ခုကိုရှာနိုင်လို့အဓိကကြမယ်လို့ထင်ပါတယ်ဒါမှပြည်တွင်းချင်းချင်းအတွက်အကောင့်ထဲပေါ်အောင်မြအောင်ကောင့်ထဲပေါ်နိုင်ပါလိမ့်မယ်လောလောဆယ်မှာတော့တိုက်ပွဲကြမှာညက်နေတဲ့ဒုက္ခတွေကိုကုညီဖို့လည်းအစိုးရအနေနဲ့အားလုံးအားဆိုင်ပြီးတော့လုပ်ပေးဖို့လိုအပ်ပါလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဥမ္မမောင်စုဒေါက်တာတူချာကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ